ရခိုင်ပြည်နယ်လုံခြုံရေးအတွက်ကိုဗမွေးတို့အနေနဲ့တာဝန်ယူပေးမယ်အနေထားမျိုးပေါ့လေအခုညီလာခံကနေဒီကိစ္စနဲ့ပတ်သက်ပြီးတော့ဗာအများဆုံးဖြတ်ပါလဲခင်ဗ
ျကျွန်တော်တို့ဖုန်းဖြတ်ချက်တွေထဲမှာရခိုင်ပြည်နယ်မှာဒီရခိုင်အမျိုးသားတပ်မတော်ကာကွယ်ရေးလုံခြုံရေးရှိုင်းဖို့တက်တွေကိုပြည်သူတွေကတောင်းဆိုကြတယ်အဲ့လောက်ကိုအဲ့ဒီလိုတောင်းဆိုမှုကိုကျွန်တော်တို့အစိုးရနဲ့ဆွေးနွေးတဲ့အခါဆိုအဖက်ကဘယ်လိုမျိုးသဖော်ထားပေးလာမလဲဆိုရဟနဲ့ပဲကျွန်တော်တို့ဆက်ပြီးညှင်းညှင်းနဲ့မှဖြစ်ပါတယ်ခင်ဗ
ျဒီအပိုင်းမှာပေါ့လေဘာတွေများဆက်ပြီးဆောင်ရွက်ဖို့ရှိပါလဲခင်ဗျ
ကျွန်တော်တို့ကလည်းဒီနေ့ဒီနိုင်ငံတော်အစိုးရအနေနဲ့နိုင်ငံလုံးအပြစ်ခရဲစေးကိုတောင်းနေတယ်နော်ကျွန်တော်တို့အနေနဲ့လည်း ALP ရေကျွန်တော်တို့ရေကနိုင်ငံတော်အပြစ်ခရဲစေးညှင်းနှိုင်းရေးဖွဲ့မှာပါတယ်ဆိုတော့အစိုးရစီကိုကျွန်တော်တို့တောင်းဆိုလိုတာကတကယ်ဒီနေ့မှာဒီညှင်းချေးတို့အတွက်ဘေးအခက်ခဲနိုင်ငံကနေဘယ်လိုပါဝင်ခွင့်ရမလဲဆိုတာကိုတော့ကျွန်တော်တို့အစိုးရနဲ့ကျွန်တော်တို့စကားပြောဖို့တော့လိုပါလိမ့်မယ
်ဟုတ်ကဲ့
အဲ့ဒါကိုလွှတ်တော်မှာလည်းကျွန်တော်တို့လွှတ်တော်လိုင်းကနေကျွန်တော်တို့ရခိုင်နိုင်ငံရေးပါတီတွေကတင်တင်ဆက်ဖို့တော့လေကျွန်တော်တို့နိုင်ငံရေးပါတီကိုတောင်းဆိုမှာဖြစ်တယ်။တစ်ဖက်မှာလည်းကျွန်တော်တို့အနေနဲ့အဖွဲ့လိုက်ပေါ့နော်။ဒီအစိုးရကိုအစိုးရကြီးကကျွန်တော်တို့တောင်းဆိုဖို့တော့ကျွန်တော်တို့သဘောထားရှိပါတယ်ခင်ဗျာ
။ညီလာခံမစခင်ကဘုံမွေးတို့ပေါ့လေပြည်တော်စုဝင်ကြီးဦးအောင်မင်းနဲ့တွေ့ဆုံတယ်လို့လည်းသိရတယ်လေ။အဲ့ဒီမှာရောဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောတာဆိုတာများရှိပါလားခင်ဗျာ
။ကျွန်တော်တို့ဒီကိစ္စကိုပြောပါတယ်။ဘယ်လိုပြောလဲဆိုတော့ကျွန်တော်တို့ဒီနေ့ခိုင်ပြည်မှာခိုင်ပြည်နယ်မှာဒီမလူလာတဲ့အဓိကုံးတွေဖြစ်တဲ့စုံစမ်းမှုတွေဖြစ်ကြတဲ့နှစ်ဖက်လုံးကလည်းရှိတယ်။အဲဒီလိုဖြစ်ပေါ်မှုကိုလူထုကိုထိန်းကွက်ဖို့အတွက်ကျွန်တော်တို့ခိုင်တပ်မတော်ကိုပြည်သူတွေအနေနဲ့လေးစားမှုတန်ဖိုးထားမှုအသိမပြုမှုရှိနေတဲ့အပေါ်မှာကျွန်တော်တို့အနေနဲ့လေသုံးတရားလူထုကိုအဲ့လိုအခင်းကျင်းလေးတွေဖြစ်ပေါ်လာလို့ရှိရင်ထိန်းကြီးလို့ရတယ်ထိန်းနိုင်တယ်ဆိုတဲ့အနေအထားမျိုးတော့ကျွန်တော်တို့ဝန်ကြီးဟောမင်းတို့လည်းဆွေးနွေးတော့ကျွန်တော်တို့တင်ကြားထားတာရှိပါတယ်။ဥတီတော်မောင်တော်တို့မှလူခုံလုံချုံရေးကင်းမဲ့နေတယ်ဆိုတဲ့အနေထားမှာဒီနေ့နိုင်ငံတော်အစိုးရနဲ့တန်တလနဲ့ကိုင်တော်လည်းအားစုတွေကကျွန်တော်တို့အပြစ်ခဲရဲမယ်ဆိုတဲ့အနေထားရှိနေတာတစုံလုံးအနေနဲ့ဒီနေ့အပြစ်ခဲရဲသည်ဖြစ်စေမရဲသည်ဖြစ်စေရခိုင်ပြည်သူတွေကဒါလုံချုံရေးအတွက်တောက်ဆွန်နေမှုအပေါ်မှာကျွန်တော်တို့လည်းတာဝန်ယူရှင်တယ်။တာဝန်ခံရှင်တယ်ဆိုရတဲ့ဆန္ဒတော့ပြောရရှိပါတယ်ဗျာ
ဟုတ်ကဲ့ဒီကိစ္စကနည်းနည်းရှင်းအောင်ပြောရမယ်ဆိုရင်သူအရင်တော့ border guard ဆိုပြီးတော့ဒီနေကြားဆောင်တပ်အနေနဲ့စောင့်ရှောက်တာမျိုးရှိတယ်ပေါ့လေအခုပုံစံကဒီအဲ့နေကြားဆောင်တပ်အနေနဲ့စောင့်ရှောက်ဖို့အခြေအနေလားခင်ဗျဘလို့အခြေအနေဖြစ်လာနိုင်လဲခင်ဗျ
အဲ့ဒါကတော့ကျွန်တော်တို့မှလည်းကျွန်တော်တို့အဖွဲ့အစည်းမှာတိတိကျကျဆွေးနွေးမှာဖြစ်သလိုကျွန်တော်တို့တသင်းချင်းစီပထမအဆင့်ကတော့ကျွန်တော်တို့ဒီ MPC နဲ့ကျွန်တော်တို့ပထမဆုံးပြောဖို့လိုပါလိမ့်မယ်အဲ့ဒီကတဆင်းဘလို့သပေါ်ထားတွေကြောလာမလဲကျွန်တော်ဖက်ကရဲ့တိချင်ကဘလို့လဲအစိုးရဖက်ကပြနေတဲ့အချိန်တွေကဘလို့လဲဆိုတော့ကျွန်တော်တို့တဆင်းချင်းစီစပီညားမှာဖြစ်ပါတယ်ကွာ
အဆောင်ရှောက်နေတဲ့ပုံကိုတွေကိုဘလူးကနေပြီးတော့ရိတ်ခါလာစားပေါ့လေပြီးမှလဲတော့အစပေါ့လေနောက်ပြီးတော့လက်နဲ့ထောက်ပံ့တာအစပေါ့လေအဲ့ဒီမှာရောပြဿနာတွေမရှိနိုင်ဘူးလားခင်ဗ
ျပြဿနာတော့ရှိနေတယ်ကိုယ့်ဟာကိုယ်တာဝန်ယူမယ်ဆိုရင်အဲ့ဒီပြဿနာတွေကတော့ကျွန်တော်တို့ရဲ့အမျိုးသားလုံးချုံရဲ့အတွက်လိုအပ်နေတဲ့အချိန်မှာကျွန်တော်တို့အဲ့ဒါကိုကျွန်တော်တို့ပြည်သူတွေနဲ့အဲ့ဒီအပိုင်းတွေကိုတာဝန်ယူနိုင်ပါတယ
်အခုဆိုလို့ရှိရင်ရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့ကနှစ်ဖွဲ့ဖြစ်နေတယ်ပေါ့လေရခိုင်တပ်မတော်နဲ့နောက်တစ်ခုက ALP ပေါ့ဆိုအဲ့ဒီနှစ်ခုကရောဆွေးနွေးညှိနှိုင်းမှုရောရှိပါလားခင်ဗ
ျကျွန်တော်တို့2013စက်တင်ဘာ13ရက်နေ့ကနေစပြီးကျွန်တော်တို့ဆွေးနွေးလာတာအခုဆိုရင်လေ့ကျင့်ရှိပြီပေါ့နော် Joint Committee ဖွဲ့ဖို့ဆိုတဲ့ support ထားတယ်ကျွန်တော်တို့အပြင်လည်းသဘောထားပေးထားရရှိပါတယ်အဲ့ဒီအစင်းကိုကျွန်တော်တို့ဒီညီလာခံကလေးလူထုတွေတောက်ဆုံနေတဲ့အပေါ်မှာကျွန်တော်တို့ထပ်ပြီး ALP နဲ့ရခိုင်တပ်မတော်တို့ကတစုံတရာကျွန်တော်တို့မကြခင်အရှင်အတွက်မှာထပ်ပြီးနှိမ့်နိုင်ပြီးကျွန်တော်တို့လူထုလိုလားတဲ့ဟာကိုကျွန်တော်တို့ဘယ်လောက်ဖြစ်စေပြင်နိုင်မလဲဆိုတဲ့ဟာကိုတော့ကျွန်တော်တို့ဆက်လက်ပြီးဆွေးနွေးရမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျကျေးဇူးပါပဲဘုံမွေးခင်ဗျအခုလိုအရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူး